မွန်ပြည်နယ်တက်မြော့မြို့နယ်တက်မြော့အချင်းထောင်မှာထောင်နဲ့တသက်ချမှတ်ခံထားတဲ့အစ္စလမ်ဘာသာဝင်အချင်းသားတဦးအချိန်မီဆေးကုသခွင့်မရတာကြောင့်တည်ဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက် PPNM ကထုတ်ပြန်ပါတယ်တည်ဆုံးသူဟာဆစ်ချောရင်မှာရိုင်းညံနှိမ့်ဆက်ခံရတဲ့ဒဏ်တွေနဲ့2023ခုနှစ်နိုဝင်ဘာလကစပြီးကျန်းမာရေးဆိုးရွားလာခဲ့တာဖြစ်ပေမဲ့ဆစ်ကုသခွင့်မရခဲ့ဘူးလို့လည်းပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့နန်းလောင်တင်ပြပေးပါမယ်ရှင်
တည်ဆုံးခဲ့သူဟာအသက်43နှစ်အရွယ်နိုင်ငံရေးအကျဉ်းသားကိုရာရှင်သို့မဟုတ်ဟာရှင်ဆိုသူဖြစ်ပြီးဇန်နဝါရီလ12ရက်နေ့ကကွယ်လွန်သွားတာလို့သိရပါတယ်အစ္စလာမ်ဘာသာဝင်ဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကုန်ပိုင်းမှာသူ့ကိုပုံမှန်904မြင်းဆောင်50နှစ်ကာကြီးဆွဲချက်တွေနဲ့ထောင်ဒဏ်တသက်ချမှတ်ခံခဲ့ရတာဖြစ်ပါတယ်တည်ဆုံးသူဟာစစ်ကြောရေးမှာရှိုက်နဲ့နှိမ့်ဆက်ခံရတဲ့ဒဏ်တွေနဲ့2023ခုနှစ်နိုဝင်ဘာလကစပြီးကျန်းမာရေးဆိုးဝါးလာခဲ့ပေမဲ့ဆေးကုသခွင့်မရခဲ့ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးဆောင်ကော်မတီဝင်ဦးတိုက်ထွန်းက VOA ကိုအခုလိုပြောပါတယ်
သူကဒီဘိုက်ရဲ့ရင်ဘတ်ရဲ့ကအရန်အောင်တဲ့ဟာပေါ့နော်အရန်အောင်နဲ့စောင်းရည်လည်းဖြစ်မယ်ဆိုမှအဲဒီကတော့သူတို့တုံးတက်ခဲ့ကြတာပေါ့နော်ပြန်ပြန်ပေါ်လို့ပဲတုံးတက်တယ်အဲ့မှာသူမကြောက်မကြောက်ထောင်ဆေးုံမှာပေါ့နော်သူ့ကိုဆေးဝါးကူတာမှုပေးဖို့ဆိုမှသွားတင်ပြတယ်တင်ပြရင်မှသူကထောင်ဆေးုံမှာနေလိုက်ပဲနည်းနည်းတက်တာလိုက်အဆောင်ပြန်ပို့လိုက်နေသူတို့နေလာတာပေါ့နော်အဓိကကျွန်တော်တို့စုံစမ်းရရှိတာကတော့သူ့ရဲ့ဒီဝန်တွင်းမှာပေါ့နော်အဲဦးရီဆောင်ရမ်းတာပေါ့နော်ရောင်ရမ်းပြီးမှအဲ့လိုမျိုးပေါ့ပုပ်လူနီနီပုံစံမျိုးပေါ့နော်အဲ့လိုမျိုးတွေဖြစ်တယ်လို့တော့ကျွန်တော်တို့ပြဆုံးမ်းသိရှိရပါတယ်ဗျာအဲသူ့ပါပေါ့နော်ယောဂအခမ်းမရှိဘူးခင်ဗျာကျွန်တော်တို့သိရတာကစစ်ကြောရေးမှာသူရင်ဘတ်နန်ရိုးတွေချားတဲ့တွေကိုရိုက်နေခံရတယ်ဘိုက်တွေကိုပေါ့နော်သူတက်နေခံရတယ်ရိုက်နေခံရတယ်သူခံနေရတယ်ဆိုတဲ့အကြောင်းကိုအဲသူနစ်စရာပေါ့နော်သူ့ရဲ့ဒီမိတ်ဆွေတွေသူရင်ခွင်နေရမျိုးရှိရယ်ပေါ့နော်မတက်တာမတက်တာလည်းအဆုံးပေါ့အနာလည်းမပေါ်ပဲနဲ့အတွင်းထဲမှာနေမယ်ဖြစ်နေတယ်ပြဿနာပေါ့နော်အပြင်မှာတရားမပေါ်ပဲနဲ့ဆံဝင်တော့ပြလိုက်ဆံဝင်ရတယ်ဘာမှဖြစ်ပါဘူးဒီတိုင်းပဲဒီစိလေးတော့လိုက်ဆိုမှပါရာစီတမောလို့စီဗီလိုလောက်နဲ့ပဲသူ့ကိုလဲပတ်နေရပါတော့အရင်မတက်တာအချိန်ကျဆေးရုံမှာခဏထားလိုက်ဆောင်းဝင်နေကြည့်ပေးလိုက်ဒီလိုအနေနဲ့ပဲသူကတော့နေခဲ့ရတယ်အရင်ယောဂအခမ်းတော့မရှိပါဘူးခင်ဗျာသူ့မှာလေ
အချင်းထောင်ထဲမှာထောင်ဝင်စားပါဆယ်ပေးပို့တဲ့နေရာမှာနိုင်ငံသားဆေးဝါးတွေပေးပို့ခွင့်ကိုကန့်သတ်ထားသလိုအချင်းထောင်အတွင်းကုသမှုလုံလောက်စွာမရရှိတဲ့အတွက်ကိုအရေးကြီးလူနာတွေကိုအချိန်နဲ့တပြေးညီပြင်ပဆေးရုံစီကိုပို့ဆောင်ကုသခွင့်မရခဲ့ရတဲ့ကြောင့်မှာနိုင်ငံရဲ့အချင်းသားတွေမသေးသင့်ပဲတည်ဆုံနေရတယ်လို့ဦးတိုက်ထွန်းကပြောပါတယ်2023ခုနှစ်အတွင်းဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရလို့တည်ဆုံခဲ့ရသူစုစုပေါင်းအယောက်20နီးပါးရှိခဲ့တယ်လို့သူကပြောပါတယ်။လက်ရှိမှာတော့အချင်းထောင်တွေဟာအဆိုးအဝါဆုံးလူအခွင့်အရေးချိုးဖောက်ခံရတဲ့နေရာတစ်ခုဖြစ်နေတယ်လို့လည်းပြောပါတယ်။
ကျမရေးတွေ့ပေါ့နော်စေဝဆောင်ဆောင်မလို့တော့ဆောင်မရရှိခဲ့လို့တည်ဆုံးတဲ့လူတွေကိုကျွန်တော်ပြုစုထားတာပုံမှာပေါ့နော်ဒီနိုင်ငံတော်ကကျွန်တော်တို့ပြုစုထားတဲ့များထောင်နေမှာဆိုရင်အချင်းအချင်းတို့စုစုပေါင်း16ယောက်ရှိခဲ့တယ်ဗျဒီဥပပါမယ်ဆိုရင်အခုလောဆယ်ဆိုရင်ကျွန်တော်တို့19ယောက်ရှိပြီပေါ့နော်ဒီဇင်ဘာလတစ်လထဲမှာပဲ2ယောက်တည်ဆုံးခဲ့ရေပေါ့နော်အဲ့ဒီတည်ဆုံးခဲ့ရေမှာလည်းအတက်ရွယ်နေရွယ်တဲ့အတက်20ကျော်ကနေပေါ့နော်40ချားမှရှိရလူငယ်နဲ့လူလက်ပိုင်းတွေကတည်ဆုံးကြတာများတယ်ယောဂတွေကိုပြန်ကြည့်ရခါမှလည်းပေါ့နော်တယောက်ကတော့ကင်ဆာမှုလို့ဆုံးသွားတာကိုလက်ခံလို့ရပါပဲချန်တဲ့သူတွေကကြတော့ပေါ့နော်ရိုးရိုးဝမ်းပြဝမ်းရှောင်းကနေဆုံးသွားတာရဲ့အကုတ်ကူးချက်အလျံလုံးကိမှာဆုံးသွားတာမျိုးတွေဖြစ်နေရပေါ့နော်ပို့ပြီးဆုံးသွားတာကတော့2024အစပိုင်းမှာလဲကျွန်တော်တို့ဒါထောင်နေမှာပေါ့နော်ကျွန်တော်တို့ထပ်ပြီးမှမြင်သာရတာကအရင်နှစ်နဲ့မတူတာကဒီအလို့တမီတွေကိုပါပေါ့နော်လိမ်ပိုင်းဆိုင်ရာနောက်ဆက်တာပေါ့နော်ကျွန်တော်တို့မရင်းချင်တယ်လို့ပဲပြုတ်တက်မလို့လဲရတာပေါ့လူတမီတွေကလိုဆန်တော့မပါဘဲနဲ့သူတို့ရဲ့ကိုအင်္ကာတွေပေါ့နော်သူတို့ရဲ့ဒီလိန်ငါတွေကိုလက်တွေနဲ့နိုင်ယူစစ်ဆေးတာတွေပေါ့နော်ဓမ္မရာလာချင်းမှာမဆောင်သူတို့စစ်ဆေးတာတွေကတော်လေးကိုမှဒီ2024အစပိုင်းမှာကျွန်တော်တို့မြင်လာရတယ်ပို့ပြီးကြုံလာရတယ်ဒါတော့လက်ရှိပြည်ရင်ချင်းတွေဖြစ်တယ
်ပသိမ်တိုက်ဦးမြင်းချံမုံရွာမကွေတာယာဝရီအင်းစိန်နဲ့ကလေးအချင်းထောင်တွေထဲကတည်ဆုံတဲ့ဖြစ်ရတွေအများတည်ဆင်းကိုအတည်ပြုထားတာလို့ပြောပါတယ်။ကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားခဲ့တဲ့အချင်းထောင်လက်ဆွဲဥပဒေအခန်း၈ပုံမှ39မှာအချင်းသားတွေရဲ့ဆေးကုသခွင့်ကိုနှောင့်နှေးကြံ့ကြာမှုမရှိဘဲကုသခွင့်ပေးဖို့ပြဋ္ဌာန်းထားပေမဲ့လက်တွေ့မှာမရရှိဘူးလို့အချင်းထောင်နဲ့နှိဆက်သူတွေကထောက်ပြပါတယ်။တည်ဆုံးသူကိုရာရှင်ရဲ့အလောင်းကိုမိသားစုစီပြန်ပို့မဖို့တော့အသေးစိတ်မသိရသေးပါဘူး။ဒါနဲ့ပတ်သက်လို့ကြံ့မြော့အချင်းထောင်နဲ့နေပြည်တော်ကအချင်းဦးစီးဌာနဘက်ကိုအချင်းချင်းဆက်သွယ်ချက်ပေမဲ့ပြန်လည်လက်ခံဖြေဆိုတာမရှိခဲ့ပါဘူး။အာဏာသိမ်းချိန်ကနေ2024ခုနှစ်ဇန်နဝါရီလ14ရက်နေ့အထိနိုင်ငံရေးအကျဉ်းသား26,000နီးပါးရှိခဲ့ပြီးအခုလက်ရှိအချိန်ထိဆိုရင်တော့နိုင်ငံရေးအကျဉ်းသား2,000နီးပါးဖမ်းဆီးခံရတော့မယ်လို့ AAPP ကထုတ်ပြန်ထားပါတယ်။2023ခုနှစ်အတွင်းဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရတဲ့အတွက်တည်ဆုံခွေရသူစုစုပေါင်းကအယောက်20နီးပါးရှိခဲ့တယ်လို့လည်းပြောပါတယ်။